ကြာသမီးနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်ဝန်ရွေးကောက်ပွဲမှာပါကစ္စတန်ကရွှေ့ပြောင်းလာသူမိဘနှစ်ပါးကမွေးဖွားလာသူအသက်45နှစ်အရွယ်အစိုးရဝန်ကြီးဟောင်းစာဒစ်ခန်အနိုင်ရဖို့ထိတ်ဆုံးကပြေးနေပါတယ်သူသာအနိုင်ရရင်လန်ဒန်မြို့မှာပထမဆုံးမွတ်စလင်ဘာသာဝင်မြို့တော်ဝန်တဦးရှိလာမှာဖြစ်ပြီးဗြိတိရှ်မွတ်စလင်တွေဟာသူ့ရဲ့အောင်မြင်မှုကိုအလှည့်ပြောင်းတစ်ခုဖြစ်ရှုမြင်နေကြပါတယ်ခန်ဟာအနိုင်ရသည်ဖြစ်စေရှုံးနေသည်ဖြစ်စေအခုလိုရွေးကောက်ပွဲမှာရှေ့ဆုံးကဦးဆောင်သူဖြစ်ရောက်နေတာဟာတစ်ချိန်ကကမ္ဘာမှာအင်အားကြီးဆုံးအင်ပါယာကြီးရဲ့မြို့တော်မှာသူတို့ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုတိုးလာတဲ့သဘောဖြစ်တယ်လို့ဗြိတိရှ်မွတ်စလင်တွေကရှုမြင်နေကြပါတယ်လေဘာပါတီကိုကိုစားပြုရှင်ပြိုင်နေတဲ့ခန်ဟာဘတ်စကားမောင်းသူနဲ့အချုပ်သမားမိဘနှစ်ပါးကပေါက်ဖွားလာသူပါသူဟာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်း12ဦးထဲမှာခက်ခက်ခဲခဲရှင်ပြိုင်နေရတာဖြစ်ပါတယ်။သူ့ရဲ့အဓိကပြိုင်ဘက် Conservative Party ဝင် Zack Goldsmith ကတော့ဂျူးလူမျိုးတဦးဖြစ်ပြီးဘီလီယံနာလုပ်ငန်းရှင်တဦးရဲ့သားဖြစ်ပါတယ်။ခန်ဟာဝန်ကြီးချုပ် David Cameron အပါအဝင်ဗြိတိရှ်ခေါင်းဆောင်ဒေါက်တာများများကအစ္စလာမ်အစွန်းရောက်လို့သတ်မှတ်ထားတဲ့မွတ်စလင်တရားဟောဆရာနဲ့ယဉ်နီးတယ်ဆိုတဲ့ဆက်ဆွဲချက်တွေကိုရင်ဆိုင်နေရတာပါ။ခန်ကအစွန်းရောက်မှုကိုတိုက်ဖြတ်ဖို့သူ့ရဲ့ကြိုးပမ်းအားထုတ်မှုမှတ်တမ်းတွေရှိခဲ့တာကိုထောက်ပြပြီးဒီဆွဆွဲချက်တွေကိုတုံ့ပြန်ခဲ့ပါတယ်။လန်ဒန်မြို့ရဲ့မြို့တော်ဝန်ယာတုကိုလွန်ခဲ့တဲ့16နှစ်ကမှစတင်ဖန်တီးခဲ့ပြီးမဲ့အလွန်ဩဇာအာဏာရှိတဲ့ယာတုဖြစ်နေပါတယ်။လက်ရှိယာတုကစွန့်ခွာတော့မဲ့ Conservative Party ဝင် Boris Johnson ဟာဆိုရင်နောက်တက်လာမဲ့ဝန်ကြီးချုပ်ယာတုအတွက်အလားလာရှိသူအဖြစ်ရှုမြင်ခံနေရသူဖြစ်ပါတယ်။